Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ် January 18ရက်နေ့အင်္ဂါနေ့မနက်ဖက်အသံလေးစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9.3049နဲ့100မီတာ190တို့ကနေထုတ်လွှင့်နေပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်တော်မှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲပြောပြပေးမှာပါ။စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာတနင်္လာနေ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေရဲ့တိုက်ခတ်မှုကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်။ကရင်နဲ့ကယားပြည်နယ်တွေမှာအိုးရင်ဆန့်ခွာထွက်ပြေးရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာကိုဆန္ဒမှုအကူအညီတွေစပြီးတော့ပေးဖို့အတွက်အာဆီယံကိုကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကဘာသတင်းတွေကြားမှာပါကိုစုံမှုကြောင
့်ဟုတ်ကဲ့ပါခင်ဗျာဒီကနေ့အတွက်စိတ်ဝင်စားစရာသတင်းတွေကိုကျွန်တော်တို့တင်ပြပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့စီစဉ်ထားပါတယ်သတင်းပေးပို့ချက်တစ်ခုတည်းမှာဆိုလို့ရှိရင
်ဒီကတော့မလုံခြုံတော့ပေါ့ရမလုံခြုံတော့ဒါအဲ့ရရှိလာမှာဆိုတော့ဒီကတော့စိတ်မလုံခြုံဘူးအကြောင်းတရားမို့လေဒီကတော့အချိန်က
ဒီပင်းဘက်ကအခြေအနေတွေကိုတင်ပြတဲ့အခါမှာအပြည့်အစုံကိုနားတော်တာဆ ਿਆ မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ကရင်ပြည်နယ်ဘက်ကော့ဂရိတ်နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးတွဲတပ်တွေအကြားတိုက်ပွဲဖြစ်ပွားနေတဲ့သတင်းဒါအပြင်ပျောက်ဆုံးနေတဲ့ TNP တအန်းပါတီဥက္ကဋ္ဌနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ရခိုင်ပြည်နယ်တွေကခီးသွွားမွတ်စလင်တွေအဖမ်းခံရတဲ့သတင်းပေးပို့ချက်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးတော်ဖို့စီစဉ်ထားပါတယ်။အဲဒီနောက်မှာတော့ဘတ်စင်ကန္တာတွေကိုထုတ်လွှင့်ပေးမှာပါကိုယ်တော့ကျွန်တော်တို့ထိတ်တန့်ရောက်သတင်းတွေနဲ့နိုင်ငံတကာမြန်မာဆိုင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့ကပဲတင်ပြပေးမှာပါခင်ဗျာ
။ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တင်းလာနဲ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးသေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံရင်းဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့တတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။ဆူဒန်ပြဿနာကိုအပြေရှာဖို့အတွက်အမေရိကန်တန်တမန်ဆူဒန်ကိုမလာခင်ကလေးမှာပဲအခုလိုဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့မှာနောက်ထပ်9ဦးသေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအက်ဗဒယ်ဖတာဘဟန်အာနာသိမ့်ခဲ့ခြင်းကစပြီးအာနာသိမ့်ဆန့်ကျင်သူ82ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။2019မှာသမ္မတအိုမာအယ်ဘရှီယာကိုဖျောက်ချခဲ့ခြင်းကစပြီးစစ်တပ်နဲ့အရက်ဖက်ပူးတွဲအုပ်ချုပ်နေရကနေစစ်တပ်ကအာနာသိမ့်ခဲ့တာပါ။တနင်္လာနေ့တည်ဆုံခဲ့တဲ့ဆန္ဒပြသူ3ဦးဟာစစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့ကပစ်ခတ်တဲ့ကြီးစံထိမှန်တည်ဆုံရတာလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာန Facebook စာမျက်နှာမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆေးပညာရှင်တို့ကရေးသားထားတာပါ။နောက်4ဦးကတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေဖြိုခွဲမှုတွင်တည်ဆုံရတယ်လို့လက်လက်တဲ့ဆူဒန်ဆရာဝန်များဗဟိုကော်မတီကပြောပါတယ်။ဗိုလ်ချုပ်ကြီးဘဟန်မာသူရဲ့လုံခြုံရေးတာဝန်ခံတွေနဲ့တနင်္လာနေ့မှာအရေးပေါ်စီဝေးခေါ်ယူခဲ့ပြီးအကြမ်းဖက်နှိမ်နင်းတပ်ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဆန္ဒပြသူတွေဟာငြင်းငြင်းစွာဆန္ဒပြတာမဟုတ်တော့ဘဲဘယံမရာအခြေအနေဖြစ်အောင်လုပ်လာတာဖြစ်ပြီးဒီအကြမ်းဖက်မှုမှာပါဝင်နေသူတွေကိုချေမှုန်းမယ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆူဒန်မှာအုပ်ချုပ်နေတဲ့ကောင်စီကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမစ်တာလီဘန်အစိုးရအဖွဲ့အစည်းနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုနိုင်ငံရေးနဲ့အများပြည်သူဆိုင်ရာဝန်ထမ်းလုပ်ငန်းတွေကနေတပြေးပြေးပျောက်ကွယ်သွားအောင်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ UNHCR ကတင်းလာနေမှာထုတ်ပြန်ပြောဆိုလိုက်ပါတယ်။တာလီဘန်တွေအနေနဲ့လိန်ကွဲပြားမှုကိုအခြေခံပြီးလူ့အဖွဲ့အစည်းအတွင်းစနစ်တကျမူဝါဒချမှတ်ပြီးတော့အမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုကျူးလွန်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကကြေညာတဲ့ထဲမှာပြောဆိုထားပါတယ်။တာလီဘန်တွေအနေနဲ့အာဖဂန်ကိုပြန်လည်သိမ်းပိုက်ပြီးနောက်အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ချုပ်ချယ်ကန့်သတ်တဲ့မူဝါဒတွေကိုဇက်တိုက်ချမှတ်လာခဲ့တာပါ။အဲ့ဒီအထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအစုအဖွဲ့လိုက်အပြစ်ပေးတာမျိုးလိန်ကွဲပြားမှုကိုအခြေခံပြီးဗက်လိုက်တာတွေထိခိုက်အန္တရာယ်ဖြစ်စေနိုင်တဲ့ delay တွေကိုကျင့်သုံးစီတာမျိုးတွေပါဝင်တယ်လို့ပြောဆိုထားပါတယ်။အမျိုးသမီးတွေရဲ့လွတ်လပ်စွာသွားလာခွင့်လွတ်လပ်စွာပေါ်ပြခွင့်လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်နိုင်ငံရေးနဲ့အများပြည်သူဆိုင်ရာကိစ္စတွေမှာပါဝင်ခွင့်စတာတွေကိုပိတ်ပင်တဲ့မူဝါဒတွေဟာအမျိုးသမီးတွေရဲ့အလုပ်လုပ်နိုင်စွမ်းရည်ကိုထိခိုက်စေပြီးတော့ပိုပြီးတော့ဆင်းရဲတွေနှက်စေတယ်လို့UNHCR ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကပြောဆိုထားပါတယ်။မိန်းကလေးတွေအတွက်အလဲရန်အကြောင်းအများစုဟာလည်းတတိုင်းပြည်လုံးမှာပိတ်ထားစေဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဘာယာနဒီမြို့ဂင်ဂာမြေကမ်းမှာလက်ရဆွန်ဟိန္ဒူအဖွဲ့နှစ်ဖွဲ့ကအဖွဲ့ဝင်တွေဟာဟိန္ဒူမဟုတ်သူတွေမလာရဆိုတဲ့ဆိုင်းမုတ်ကြီးကိုထောင်းလိုက်ပြီးတဲ့နောက်မှာလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကဒါကိုဒေါသတွေထွက်နေကြပါလေ။ကဘာလုံးဆိုင်ရာဟိန္ဒူကောင်စီ VHP နဲ့ဘဒရန်တယ်လူငယ်အဖွဲ့ကအဖွဲ့ဝင်တွေဟာလူနည်းစုဆန့်ကျင်ဖြစ်အောင်လှုံ့ဆော်ဖို့စ조사နေတယ်လို့အိန္ဒိယလူအဖွဲ့အစည်းကိုအတိုင်ဝမ်အချင်းချင်းကွဲပြားအောင်အားထုတ်တာဖြစ်ကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်။VHP ခေါင်းဆောင်တွေကတော့သူတို့တဲကတက်ကြွလှုပ်ရှားသူတချို့ဟာခေါင်းဆောင်တွေကိုအတိမပေးဘဲနဲ့စိုက်ထူခဲ့တာလို့ပြောပါတယ်။ဒီကိစ္စမှာပါဝင်သူနှစ်ယောက်ကိုလည်းအဖွဲ့ဝင်ဖြစ်ကနေရက်ဆိုင်ထားတယ်လို့ VHP ပြောခွင့်ရက VOA ကိုပြောပါတယ်။ဟိန္ဒူတို့ဟာဂင်ဂာမြစ်ကိုမြစ်မြတ်တဲ့မြစ်တစ်ခုအဖြစ်နဲ့သတ်မှတ်ပြီးနှစ်စဉ်နှစ်တိုင်းတန်ပေါင်းများစွာသောဟိန္ဒူတို့ဟာဖျားဖို့လာရောက်ကြတာဖြစ်ပါတယ်။တချိန်ထဲမှာပဲမွတ်စလင်တွေကိုလူမျိုးတုံးတက်ဖြတ်ဖို့လှုံ့ဆော်မှုနဲ့ဟိန္ဒူဖုံးတော်ကြီးတစ်ပါးကိုအိန္ဒိယမှာထောင်ဒဏ်ချမှတ်လိုက်ပါတယ်။ဒီဖုံးတော်ကြီးကအိန္ဒိယမှာဘာသာရေးအကြမ်းဖက်မှုနဲ့တူမွတ်စလင်တွေကိုလူမျိုးတုံးတက်ဖြတ်ဖို့အတွက်သူ့နောက်လိုက်လက်ရာဇွန်တွေကိုဟောပြောခဲ့တယ်လို့အိန္ဒိယရဲတွေကပြောပါတယ်။ဖုံးတော်ကြီးရတ္တီနာစင်ဟာနန်ဂီရီကိုစနေနေ့ကဖမ်းဆီးခဲ့တာဖြစ်ပြီးတနင်္လာနေ့မှာဆွဲချက်တင်လိုက်တာပါ။ပြစ်မှုထင်ရှားဆင်ခံရင်တော့သူဟာထောင်ဒဏ်5နှစ်အထိကြာခံနိုင်ပါရှိပါတယ်။
တရုတ်ပြည်မှာကာလရှိကြစွာအသုံးပြုလာခဲ့တဲ့တိန်တောင်ကလေးတယောက်မူဝါဒကိုပြေလျှော့ပေးနေပေမဲ့1949ခုနှစ်ကွန်မြူနစ်ပါတီအာဏာရချိန်ကစလို့အခုအချိန်အတော်အတွင်းကလေးမွေးဖွားနှုန်းအနေဆုံးကိုကျဆင်းသွားပါတယ်။2020ခုနှစ်မှာတရုတ်လူဦးရေရဲ့တရုတ်လူဦးရေဟာ 1.4 ဘီလီယံရှိခဲ့ပြီးတော့ကလေး10သန်းကျော်မွေးဖွားခဲ့တဲ့အတွက်လူ1000မှာကလေးမွေးဖွားနှုန်းခွန်ဒစ်ဒသမ52ဦးရှိခဲ့တယ်လို့တနင်္လာနေ့ကနိုင်ငံတော်စီးရင်ရုံးကထုတ်ပြန်တဲ့အချက်အလက်တွေကဖော်ပြထားပါတယ်။ဒီအရင်မတိုင်မီ2020ပြည့်နှစ်တုန်းကတော့ကလေးစံတန်းမွေးဖွားခဲ့ပြီးလူ1000မှာကလေးမွေးနှုန်းဟာ 8.52 ယောက်ရှိခဲ့ပါတယ်။ဒါကြောင့်တရုတ်ပြည်လူဦးရေတိုးနှုန်းဟာ2020ခုနှစ်အတွင်းလူ1000မှာ 0.34 ကျဆင်းသွားပါတယ်။ပြည်များစွာတိုးတက်လာနေတဲ့သက်ကြီးရွယ်အိုတွေကိုကူညီထောက်ပံ့ရေးအတွက်လုံသောအင်အားကြဆင်းမှုကိုရင်ဆိုင်နေရတဲ့တရုတ်မူဝါဒချမှတ်သူတွေအဖို့ဒီမွေးဖွားနှုန်းကြဆင်းလာတာဟာအခက်အခဲပိုကြီးသွားစေပါတယ်။လူဦးရေတိုးမှုထိန်းချုပ်ရေးအတွက်1980ကချမှတ်ခဲ့တဲ့တိန်တောင်ကလေးတယောက်မူဝါဒကိုတရုတ်အာဏာပိုင်တွေက2018ခုနှစ်မှာတိန်တောင်ကလေးနှစ်ယောက်ဖြစ်ပြန်လည်ပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်တော့တိန်တောင်ကိုကလေး3ယောက်အထိယူခွင့်ပြုခဲ့ပါတယ်။အခုလိုပြင်ဆင်ရှော့ပေါ့ချက်တွေလုပ်ပေးပေမဲ့လည်းလူနေမှုစရိတ်မြင့်မားလာတဲ့အတွက်ကြောင့်တချို့မိသားစုတွေဟာကလေးတယောက်တည်းပုံမယူကြဘူးလို့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာဥယျာဉ်ဆန့်ခွာထွက်ပြေးရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂက January 18ရက်တနင်္လာနေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
Since February 1st, more than 181,400 women, children, and men have been newly displaced.
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းဒေသမှာအိုးအိမ်ဆန့်ခွာထွက်ပြေးရတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားအရေအတွက်က 38,000 ကျော်ရှိလာနေပြီလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံပြောခွင့်ရ Stephen Dujarric ကပြောသွားတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကအရေးတကြီးလိုအပ်တဲ့အကူအညီတွေပေးလို့ရတဲ့နေရာတွေမှာဆက်ပြီးပေးရနေချိန်မှာပဲလူသားချင်းစာနာမှုအကူအညီပေးတူဆောင်ရွက်နေတဲ့အဖွဲ့အများပြားကတော့ဘေးရန်တွေမလုံခြုံတာကြောင့်ဒီဇင်ဘာလထဲမှာသူတို့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့နေရာကလူတိုင်းကိုလူသားချင်းစာနာမှုအကူအညီတွေအနေနဲ့ကင်းကင်းနဲ့အတားအဆီးမရှိတော့ရောက်ပေးခွင့်ပြုဖို့ပါကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကရင်နဲ့ကယားပြည်နယ်တွေကမကြသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေသတွင်းလူသားချင်းစာနာမှုနဲ့လုံခြုံရေးအခြေအနေတွေဆိုးလာနေတာနဲ့ပတ်သက်ပြီးဌာနကုလအဖွဲ့တွေကစိုးရိမ်ကြောင်းလည်းပြောပါရယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့မှတ်တမ်းတွေအရကယားပြည်နယ်ထဲမှာအရက်သားပိုင်းဥယျာဉ်အဆောက်အဦပေါင်း650ကျော်မိရှုဖျက်ဆီးခံရတယ်လို့2021မေလကစပြီးဒေသတွင်းပြည်ရင်းဥယျာဉ်ဆန့်ခွာထွက်ပြေးရသူအရေအတွက်တိုးလာနေတယ်လို့ပြောပါရယ်
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်န နိုလင်းဟစ်ဇာဟာထိုင်းဝန်ကြီးချုပ်ဘရာချွတ်ချွန်အိုချာကိုဘန်ကောက်မြို့တော်မှာရှိတဲ့အစိုးရအိမ်တော်မှာဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေတိတက်ပိုဆိုးသွားမဲ့အရေးကိုကာကွယ်ဖို့ဝန်ကြီးချုပ်ဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိပါတယ်လို့နိုလင်းဟစ်ဇာကထိုင်းဝန်ကြီးချုပ်ကိုပြောကြတဲ့အကြောင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။နေရာစွန့်ကထွက်ပြေးသူများကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့သဘောတူညီချက်5ရပ်အကောင့်အထည်ဖော်နိုင်ရေးကိုနိုင်ငံတကာကကြိုးစားနေရမှာထိုင်းနိုင်ငံရဲ့အကူအညီရရှိဖို့အတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလယ်လောက်ကတည်းကစားခဲ့တဲ့လေးကီကော်ဒေတာအပါအဝင်ကီးပြင်းတဲ့အတွင်းကအာနာသိန်းစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကလေရင်နဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်ခဲ့တဲ့အတွက်အရသာစစ်ပီးဒုက္ခသည်တွေထောင်ထဲချပြီးထိုင်းနိုင်ငံဘက်ကိုဝင်ရောက်ခုလုံခဲ့ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့ရှစ်တောင်အရှနိုင်ငံများအဖွဲ့အာဆီယံအတွင်းရေးမှူးချုပ်လင်ဂျောက်ခွဲကိုတိုက်တွန်းလိုက်ကြောင်းဖနွန်ပင်ပို့စ်သတင်းမှာဖော်ပြထားပါတယ်။ဇန်နဝါရီ15ရက်ကနေ19ရက်ကမ္ဘောဒီးယားခီးစင်တွားရောက်နေတဲ့အတွင်းရေးမှူးချုပ်ဟာတနင်္လာနေ့ကဖနွန်ပင်ငင်းချင်းရဲ့နန်းတော်မှာဝန်ကြီးချုပ်ဟွန်ဆန်းနဲ့တွေ့ဆုံခဲ့ပြီးဒေသရင်းခေါင်းခဲနေရတဲ့မြန်မာအရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးကမ္ဘောဒီးယားရဲ့လှုပ်ဆောင်မှုတွေအထူးသဖြင့်အာဆီယံ10နိုင်ငံရဲ့ဘုံသဘောတူညီချက်900နဲ့ကဲ့ညီတဲ့လှုပ်ဆောင်မှုတွေကိုသူထောက်ခံကြောင်းပြောခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook မှာရေးပါတယ်။အာဆီယံတွင်းရေးမှူးချုပ်ဝိုင်းက2022အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့ဥက္ကဋ္ဌနဲ့ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးတောင်တရုတ်ပင်လယ်ပြင်အရေး Indo-Pacific ဒေသဆိုင်ရာအာဆီယံရဲ့ရည်တည်ချက်နဲ့အာဆီယံမှာ7နိုင်ငံမြောက်အဖွဲ့ဝင်ဖြစ်တဲ့အရှေ့တီမောနိုင်ငံပါဝင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်ကိုဗစ်ကာယောဂါအလွန်နလန်းပြန်ထူရေးကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတဲ့အာဆီယံနဲ့ကမ္ဘာနိုင်ငံတွေကြားဆွေးနွေးပွဲမှာအရေးပါတဲ့ပုံကိုယ်တွေထည့်သွင်းဖိတ်ကြားဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့အကြံပြုချက်ကိုအာဆီယံအတွင်းရေးမှူးချုပ်ကသဘောတူခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြာသေးခင်ကမြန်မာနိုင်ငံခီးစဉ်ပေါ်အာဆီယံအဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်တွေနဲ့စိုးရိမ်မှုတွေရှိနေတယ်လို့မကြသေးခင်ကပဲမလေးရှားနိုင်ငံကြားရေးဝန်ကြီးကပြောကြားထားတာဖြစ်ပါတယ
်။2022ခုနှစ်အတွက် FIFA ရဲ့တနှစ်တာအကောင်ဆုံးဘောလုံးသမားဆုကိုတော့ Bayern Munich နဲ့ Poland တိုက်စစ်မှု Robert Lewandowski ကရရှိသွားခဲ့ပါတယ်။ Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်း Bayern အတွက်43ဂိုးသွင်းခဲ့ပြီးတော့တချိန်ကဂျာမနီတိုက်စင်မှုဂတ်စ်မူလာ49နှစ်ဟာ49နှစ်ကြာစံချိန်တင်ထားတာကိုချိုးနိုင်ခဲ့တာကြောင့်မက်ကစီနဲ့ဆာလာတို့ကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့တာပါဒါဟာဗလန်ဒေါစကီအတွက် FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်ဆက်တိုက်ရရှိသွားတာဖြစ်ပါတယ်အမျိုးသားဘက်ကအကောင်းဆုံးနီးပြားဆုကိုတော့ Chelsea နီးပြားသောမတ်စ်တူချယ်ကရရှိသွားပြီးတော့အကောင်ဆုံးဂိုးသမားဆုကို Chelsea ဂိုးသမား Edouard Mendy ကရရှိသွားပါတယ်။အမျိုးသမီးဘက်မှာတော့ Barcelona နဲ့ Spain တိုက်စစ်မှု Alessia Putel ကအကောင်ဆုံးဘောလုံးသမားဆုကိုရရှိသွားပြီးတော့အကောင်ဆုံးနီးပြဆုကိုတော့ Chelsea နီးပြ Imar Hay နဲ့အကောင်ဆုံးဂိုးသမားဆုကိုတော့ Chile Lyon ဂိုးသမား Christine Endler ကရရှိသွားပါတယ်။ FIFA ရဲ့Fair Play Award အသံရှင်ဆုံးဆုကိုတော့ Damian ဘောလုံးအသင်းနဲ့ဆေးအဖွဲ့ကရရှိသွားပြီးအကောင်းဆုံးပိသက်စုကိုတော့အဲ့ဒီပွဲမှာတိရှိအားပေးခဲ့တဲ့ဒိမတ်နဲ့ဖင်လန်ပိသက်တွေကရရှိသွားခဲ့ပါတယ်ခင်ဗျာ။အင်္ဂါနေ့မနေ့ပဲထိပ်တန်းရောက်မြန်မာနဲ့နိုင်ငံငရာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်မတော့အရင်ဆုံးသတင်းဖေးပို့ချက်တွေကိုထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။ပထမအဆုံးကတော့ဒီပဲရင်ဘက်ကအခြေအနေနဲ့စတင်ကြပါတယ်စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကြောင့်သကိုင်းတိုင်းဒီပဲရင်မြို့နယ်တွေကကြေးရွာတွေမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့အခြေခံစားသောက်ကုန်အထုံးဆောင်တွေလိုအပ်နေပါတယ်အခြေခံစားသောက်ကုန်တွေအပြင်ကျန်းမာရေးစောင့်ရှောက်မှုတွေလည်းလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းဒီပဲရင်မြို့နယ်အရှိကျန်းမာရှိတဲ့ရွာတွေအပေါ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ဘေးလွတ်ရာထွက်ပြေးတင်းချောင်နေကြရတဲ့ဒေသခံတွေစားရေးတောက်ရေးခက်ခဲနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇန်နဝါရီလ14ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကျေးရွာ900လောက်ကထွက်ပြေးနေကြရတဲ့ရွာသားတွေအခုတည်းကနေရက်မပြတ်နိုင်ကြသေးပဲနီးစပ်ရာတွေမှာခိုလုံနေကြရတာပါ။ပြည်တွင်းဒုက္ခသည်တထောင်ကျော်လောက်ဒုက္ခရောက်နေကြတယ်လို့ဒုက္ခသည်တွေကအကူအညီပေးနေသူတူကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့ဒီပြည်ရင်းမြို့နယ်ဆက်ဆောင်ဒီရော ဒီလိုမျိုးနဲ့ဆားမှုနဲ့မျိုးနဲ့ရဆက်တဲ့နေရာပေါ့နော်အဲအားအနေလို့ကျွန်တော်တို့လက်ရှိလက်ခံပြီးတော့ပြည်ပနဲ့ထောင်ရရှိနေတယ်ဟုတ်စစ်ကောင်စီသူတို့ရဲ့ရှိဖို့လေပေါ့နော်ကျွန်တော်တို့လည်းတပင်းနေနေမူးမြစ်ရသူတို့အရှိတ်ကံဆိုတော့ကျွန်တော်တို့အနောက်ပေါ်တယ်အဲရွာရရဆိုရွာစင်သူကပြီးဆုံးပြီးအကောင်းနဲ့ခါကြအဲ့ဒီဆိုရင်စစ်ကောင်စီဘက်ကတော်တော်ကြီးကကျွန်တော်တို့ဒီပြည်သူတွေနေလို့မရအောင်မနေရဆိုရင်မိရရှိတယ်မိရှိတယ်ရွာသုံးအိမ်မဥရင်ဆိုရင်တကယ်ဦးလို့ရှိဖို့ပြောဆိုရင်မဥရင်ရွာဆိုရင်သူကသုံးအိမ်လောက်ပါတယ်မိရှိခါဟုတ်မိရှိတယ်အဲ့ရွာရရှိတဲ့ဟိုလောမဆိုရင်ဒီသမားရီစာနေကိုသူကသူယူသွားတယ်ဒီပဲကြောက်နေလို့ဆိုရင်တို့ဒီလက်မထိုးလို့နေရတယ်အဲဒီပေါ့နော်စကားရင်းမယ်ဆိုရင်ဒီကောက်နှစ်ပြင်းတော်တော့လို့ပြီးပြီလို့ကျွန်တော်ကြည့်ရတယ်ဒီကိစ္စဒီလိုမျိုးဖြစ်ရတော့တို့လောက်ကိုခုဝင်ရမှာကြောက်လို့ကျွန်တော်ဒီသူဒီအဲ့ရောက်မှာရှိတဲ့လူတွေကအဲ့ဒီကိုမပြန်ရေးပဲနဲ့ကျွန်တော်မျိုးနေဆိုမှာအခြေချနေတယ်ကျွန်တော်ရှိတယ်အဲခုလိုတဲ့ကဝေဆာဖန်နီခါရဲ့ဝေဆာပဲလို့
ဟုတ်ဝင်ဆုံပြေးနေကြရတယ်ဒုက္ခတွေရဲ့အနေနဲ့စားတော့နေထိုင်ရေးအပြင်ကျမ်းမာရေးဆောင်ရှောက်မှုပါလိုအပ်နေတယ်လို့ဒီပဲရင်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါဗျာ။အင
်းဒီလိုကအဓိကတော့မလုံခြုံတာပေါ့ရဲ့။မလုံခြုံတော့ဒါအဲရဲ့ရှိလာများဆိုတော့အဓိကတော့စိတ်မလုံခြုံမှုရဲ့အကြောင်းတရားပေါ့ရဲ့။အဓိကတော့အခြေခံစားတော့ကိုဖြစ်တဲ့ဟိုဆရာတော့ကျွန်တော်တို့ကစားတော့ဖြစ်တော့အေးဘာမှဘာမှမယူ။အဓိကတော့ကျမ်းမာရေးပေါ့ဒီကိုယ်ဝန်ထဲကြီးသွားရင်းလာရင်းတို့တော့ရောဂါတွေပါလာရင်တို့အဲ့ဒါတော့နည်းနည်းဒုက္ခများတယ်။
ဒီပင်းရင်းမျိုးနဲ့ဟာစံစဘာအဓိကထွက်တဲ့နေရာဖြစ်ပေမဲ့စစ်သက်ကနေမြေရှင်းလင်းနေတာကိုစိုးရင်ပြီးဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အတွက်တီးနှံရိတ်သိမ်းချိန်ကျော်လွန်ပြီးစဘာကန်းတွေပျက်စီးဆုံးရှုံးရတယ်လို့နေမြေမတည်ငြိမ်တဲ့အတွက်ရိတ်သိမ်းဆက်ငှားရမှုအခက်အခဲတွေကလည်းရှိနေပါတယ်ဒီပင်းရင်းမျိုးနယ်တွေကကျွေးရတချို့အပေါ်စစ်ကောင်စီကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့ပြီးအရက်သား၄ယောက်ထဲမှနေတိုက်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုရဲမော်ပြောပြသွားတာပါခဗျာဒီပဲရင်ဘက်ကအထင်နေပြီးတဲ့အခါမှာကျွန်တော်တို့ကရင်ပြည်နယ်ဘက်ကိုဆက်ချင်ပါတယ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တင်တဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေဒီကနေ့ဇန်နဝါရီလ18ရက်နေ့မှာတိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒါပေမဲ့နေဘက်မှာငြိမ်သက်နေပေမဲ့လည်းညဘက်မှာတော့ကော့ဂရိတ်မြို့နယ်ဘက်ကကြေးရွာတွေအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြောက်ဝရီကော့ဂရိတ်သောအာရှလမ်းမကြီးပေါ်မှာလောင်စာစီကားတွေတိုက်ခိုက်ခံရတယ်လို့စစ်ကောင်စီဘက်ကတော့ပြောပါတယ်အပြည့်စုံကိုထိုင်းအခြေစိုက်သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ
်စစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်အတွင်းက KNU ကရင်မျိုးသားအစည်းအရုံးတပ်မ6ထင်းချို့ရမြောက်ဝရီခရိုင်နဲ့ကော့ဂရိတ်မြို့နယ်ဘက်တွေမှာဇန်နဝါရီလ18ရက်နေ့ညနေပိုင်းအထိတိုက်ပွဲတွေမရှိဘဲငြိမ်နေပါတယ်ဒါပေမဲ့စစ်ကောင်စီတပ်တွေဘက်ကကော့ဂရိတ်မြို့နယ်ဘက်ကကြေးရွာတွေပေါ်လက်နက်ကြီးတွေနဲ့ညတိုင်းနီးပါးပစ်ခတ်နေတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဇန်နဝါရီလ16ရက်နေ့မှာတော့ညရီမြို့ကနေလောင်စာစီတင်လာတဲ့စီပေါ့စာကားတွေကို KNU ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ်
။ကျွန်တော်ဘက်ကလည်းမနေ့ကကျွန်တော်တင်တန်းဖျက်ပြောင်းကြတယ်။အဲ့ဒါလည်းကျွန်တော်အကြည့်ချပြီးသူဘက်ကလည်းကြားတယ်အလောင်းလာမကောင်းနိုင်ဘူးတင်ဆိုတိုက်ပွဲအနေနဲ့ရှိနေပြည်တယ်ကတော့ပြည်တယ်ကပြစ်တယ်ဆိုတာဟုတ်တယ်ဒါပြည်တယ်ကရေလို့မဟုတ်ဘူးကျွန်တော်ဒီ KNU ပေါ့နော်အဲပူပေါင်းတပ်ဖွဲ့ရေ KNU နဲ့ပူပေါင်းတပ်ဖွဲ့တွေကပြစ်လိုက်တာဒါကသူတို့အတွက်အထောက်အကူဖြစ်နေတဲ့လမ်းကြောင်းအားလုံးကိုကျွန်တော်ရှင်းဖို့ဒါကစီမံချက်ရှိပြီးသားပဲသူတို့ဘက်ကပြောတော့ကဲဒီလိုဒီကြားထဲမှာကဟိုလင်းစီလည်းဖြစ်သွားနိုင်တယ်လေဟိုတွေကလို့စာထုတ်တာပဲအဲစာထုတ်တာရဲ့ပုံမှာသူတို့မလိုက်နာတော့ဒီကြားကိုပြစ်လိုက်ရခြင်းဖြစ်တယ်
မြောက်ရီကနေရေးမြို့နဲ့မော်လမြိုင်မြို့ကိုသွားတဲ့ LP Gas တဘာဝတန်းခွေရီတင်ဆောင်လာတဲ့ကားနစီမြောက်ရီကော့ဂရိတ်သွားအာရှလမ်းမကြီးပေါ်မှာတိုက်ခိုက်ခံခဲ့ရတာမှာရေမောင်းနှုလုံးတေဆုံးသွားတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလောင်စာစီတေဆောင်လာတဲ့ကားတွေကိုပြစ်ခတ်ခံရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ
်ကော့ဂရိတ်မြို့မှာတော့ကျွန်တော်တို့ဒီဘက်မြောက်ရီကော့ဂရိတ်လမ်းပေါ်ကကျွန်တော်တို့ဒီ LPG တန်းဝင်တယ်လာတဲ့ Aura Company ပိုင်းစနေပင်းရင်ပစင်းကိုကျွန်တော်တို့ဒါကြည်ကြီးကိုခွဲထက်ဖဲကပြစ်ခတ်ခဲ့တာရှိတယ်။အဲဒီကြောင်တွေကတော့ကျွန်တော်တို့ရေးတဲ့မော်လမြိုင်ကိုပို့မဲ့ဒါခင်းစားထုတ်လောင်စာစီတွေဖြစ်တယ်။ရဝတီဘက်မှာအဲ့တခုဖြစ်ခဲ့တာရှိတယ်။နောက်ကော့ဂရိတ်ဘက်မှာတော့ဒါမောင်းမရွာတင်နာလေးမှာ KNU နဲ့ PDF 90လောက်ကနေပြီးတော့ကျွန်တော်တို့မောင်းမရွာတင်နေတဲ့မှာပြစ်ခတ်ခဲ့တာတော့ရှိတယ်။အဲအဲဒီမှာတော့ကျွန်တော်တို့ဆီကစစ်တူတချို့တန်းရရှိရရှိတယ်။ဟိုဘက်ကနေပြီးတော့ကျွန်တော်တို့လက်နဲ့အချို့သင်ချေရမိတာရှိပါတယ
်။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ဖလူလေးရွာမှာ KNL ကရင်အမျိုးသားတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ် DKBA ဒီမိုကရေစီကရင်အချုပ်ပြတ်တက်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့တာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေခိုလုံနေတဲ့ DKBA ဘိုးဆာလုံးဦးစီးတဲ့စခန်းကျသွားခဲ့ပါတယ်။အဲဒါကြောင့်ပြည်တွင်းဒုက္ခသည်တွေဟာတောင်ရင်မြစ်တလျှောက်ထွက်ပြေးခဲ့ရတယ်လို့တချို့လည်းထိုင်းဘက်မှာယာယီဒုက္ခသည်စခန်းမှာခိုလုံနေကြရပါတယ်။မြောက်ရီမြို့နယ်လေးခေကောအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မဲထော်တလေးရွာ၊ဖလူကြီးရွာ၊ဖလူလေးရွာ၊ထီးမဲဝါခီးရွာ၊လေးခေကောရွာ၊မင်းလက်ပန်ရွာ၊ပဟိကလော်ရွာ၊အင်ချင်းမြန်ရွာ၊ရတိကူရွာစတဲ့ရွာတွေကစစ်ဘေးဒုက္ခသည်တွေတထောင်ခွဲကနေ2000ကျားမှရှိနေပါတယ်။တချို့လဲနေရပြန်နေကြတာမှစနေတနင်္ဂနွေနေ့ရုံးပိတ်ရက်အတွင်းနေရပြန်သူ800လောက်ရှိတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။တချို့ကတော့သူတို့နေရာတွေကိုပြန်သွားလိုက်လက်နက်ကြီးကြီးစံတွေကျတဲ့အခါမှာပြန်ပြီးထွက်ပြေးလာလိုက်နဲ့လုပ်နေတာ9ချိန်လောက်ရှိနေပြီလို့လဲပြောပါတယ်။ကော့ဂရိတ်မြို့နယ်ပတ်မှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေပစ်ခတ်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနှစ်ဖက်တိုက်ပွဲတွေကြောင့်ကော့ဂရိတ်မြို့နယ်တောင်ပိုင်းကျေးရွာပေါင်း14ရွာကဒေသခံပြည်သူ9000လောက်ဟာလည်းတောတောင်တွေထဲမှာလိုက်လံပေါင်းအောင်နေကြရပါတယ်။ကရင်ပြည်နယ်မြဝတီခရိုင်လေးခေကောမြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်အမတ်2ဦးနဲ့အာဏာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှရှားသူတွေအကြမ်းမဖက်အာဏာပီဆန် CDM လုထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်အမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့တာတလားကျော်သွားပြီဖြစ်ပါတယ်ရှင်။
မအေးမှာပြောပြသွားတာပါရှမ်းပြည်နယ်ဘက်ကအချိန်လေးတချို့ကိုဆက်ပါအောင်မယ်ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်း TNP ခေါ်တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌဟာမိသားစုနဲ့တူပျောက်ဆုံးနေတာတပတ်ရှိပြီဖြစ်ပါတယ်ဒီပျောက်ဆုံးမှုဟာ RCSS ကဖမ်းထားတယ်လို့ TNP ကယူဆပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်ထံကိုလည်းစတင်ထားတယ်လို့သိရပါတယ်တအန်းနိုင်ငံရေးအထိုင်ပင်ခံကောင်စီကလည်းညီညွတ်ရေးအတွက်ရှေ့ရှုပြီးတော့အမြန်ဆုံးလှုပ်ပေးဖို့တောင်းဆိုထားပါတယ်ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်
ရှမ်းပြည်နယ်မိုင်းကင်မြို့နယ် TNP ခေါ်တန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိုင်းနုံဟန်ဟာသူမိခင်စာပနာကိုတွားရောက်ပြီးမိုင်းကင်ကိုပြန်လာစဉ်တုံတော့ကြီးရွာအုပ်စုပန်လော့ရွာအနီးမှာ January 10ရက်နေ့ကပျောက်ဆုံးသွားတာအခုသတင်းတစ်ပတ်ရှိသွားပါပြီ။သူနဲ့တူဇနီးတယ်နဲ့ခုနှစ်လသားအရွယ်ကလေးငယ်တို့ပါပျောက်ဆုံးနေတာဖြစ်ပြီးအခုထိအဆက်အသွယ်မရသေးဘူးလို့ TNP ပါတီကပြောပါတယ်။ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ဖွဲ့RCSS ကနေဖမ်းဆီးထားတယ်လို့ TNP ကယူဆပြီး KN ရွေးကောက်ပွဲကော်မရှင်နဲ့ GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ကော်မတီတို့စီကိုဒီကိစ္စစာပို့ထားတယ်လို့မိုင်းကင်မြို့နယ် TNP ပါတီရဲ့လက်ရှိအလုပ်မှုဆောင်မိုင်းအောင်ခမ်းက VOA ကိုပြောပါတယ်
။ကိုယ်ဆိုင်ဒီပါတင်းဆန္ဒမမရအောင်လက်ရှိတော့ကျွန်တော်တို့ KN ရွေးကောက်ပွဲကော်မရှင်စီကျွန်တော်တို့စာတင်ထားတယ်။ငါတို့တော့ KN ရွေးကောက်ပွဲကော်မရှင်နဲ့စာပို့ထားတယ်မြန်မာကွန်ရှင်တို့ကျွန်တော်ပြီးခဲ့တဲ့ဇာတ်ပရီနေကရနဲ့ရှာဖို့ထားတယ်။ဒါမှခုချင်းပြီးတော့အကြောင်းပြန်ကြမှုတော့မရှိသေးဘူး။ GMP ကိုလည်းကျွန်တော်ဆပ်ပို့ထားတယ်။ဒီနေ့မှပို့ပေးလိုက်တာပေါ့နော်
။မိုင်းအောင်ခမ်းဟာရခင်မိုင်းကင်မြို့နယ် TNP ပါတီရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။မိုင်းနုံဟာနဲ့မိသားစုဟာလက်နက်ကင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ရှမ်းတောင်ပိုင်းတပ်ရဲ့တုံလော့ကျေးရွာစစ်စေးခေကိုဖျက်ပြီးတဲ့နောက်ပိုင်းအဆက်အသွယ်ပြတ်သွားခဲ့တာကြောင့်ဒါဟာ RCSS လက်ချက်အဖြစ်ဆွဆွဲတာတွေရှိနေပါတယ် RCSS ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက် GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ကော်မတီစီကိုထပ်မံအကြောင်းကြားစာပို့ခဲ့တယ်လို့လည်းပြောပါတယ် RCSS ပြောရေးဆိုခွင့်ရှိသူကတော့မိုင်းနောင်မှန်ပြတ်ဆုံးနေတဲ့နေရာဟာသူတို့ထိ ंछ ုံနေမြေမှာဖြစ်ပွားတာမဟုတ်ကြောင်းညင်းဆိုထားပါတယ်တအမ်းနိုင်ငံရေးအတိုင်ပင်ခံကောင်စီအဖွဲ့ဝင်တဦးကတော့တိုင်းရင်းသားအချင်းချင်းညီညွတ်ရေးကိုရှေ့ရှုပြီးအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုထားပါတယ်
။တိုင်းသားတွေအပြည်တော်ရှင်တို့ဒီလိုဓာရီကမလုပ်ခြင်းမထိုင်ဘူး။အပြည်ကတော့ဆက်ကြည့်တဲ့ပြည်မသားစုရတာအပြည်နဲ့ရောသူရဲ့အမျိုးသမီးရဲ့ဒုက္ခလေးတွေရောသူရောအမြန်ဆုံးပြန်လှုပ်ပေးခြင်း။ဒါကကျွန်တော်တို့အပြည်ကအားသောက်ပေးခြင်းနဲ့နောက်နောက်လည်းဒီလိုမျိုးပြဿနာတွေမဖြစ်ဖို့အားလုံးကသာတောင်းရှိတယ်။လက်နက်ကင်ခေါ်စီးမှာလည်းဒါတောင်းရင်ရှိတယ်။ပါကုန်လေခင်းမင်းမင်းတို့ဒီကူကိုအားသောက်ပြီးတယ
်2015ခုနှစ်တုန်းကလည်းမိုင်းကင်မြို့နယ်ရခိုင် TNP ပါတီဥက္ကဋ္ဌနဲ့အတွင်းရေးမှူးကို RCSS ကဖမ်းဆီးခဲ့ပြီးတလကျော်အကြာကြာမှပြန်လွှတ်ပေးခဲ့ကြောင်းတမ်းနိုင်ငံရေးအတိုင်ပင်ခံကောင်စီရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိအချိန်မှာတော့ RCSS ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPSS ရှမ်းမြောက်ပိုင်းလက်နက်ကိုင်အဖွဲ့တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ပူးပေါင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်နယ်မိုင်းကင်မြို့နယ်ကြောင်မဲတီဘောမြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေပါတယ်။ဒီတိုက်ပွဲတွေကြောင့်မိုင်းကင်မြို့ပေါ်မှာစစ်ပြေးဒုက္ခတွေက2500လောက်တင်းရှောင်နေရတယ်လို့ကြောင်မဲနယ်တီဘောမြို့တွေမှာလည်းအနည်းဆုံး400လောက်စစ်ပြေးကနေတင်းရှောင်နေကြတာဖြစ်ပါတယ
်။ဒေါက်ခင်မြို့သက်ပြောပြသွားတာပါခင်ဗျာ။ရခိုင်ဘက်ကအခြေအနေတချို့ကိုတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်9ဦးကိုအမ်းမြို့နယ်တဲကစစ်ဆေးဂိတ်တစ်ခုမှာရဲကဖမ်းခဲ့တယ်လို့သိရပါတယ်။အဲ့ဒီမွတ်စလင်တွေကိုလူကုန်ကူးသူတွေကခေါ်လာပြီးတော့တောထဲမှာပစ်ထားခဲ့တာဖြစ်ပါတယ်။သူတို့ကိုဖမ်းမိတာအဲ့ဒီလိုအခြေအနေမှာသူတို့ကိုဖမ်းမိခဲ့တာဖြစ်တယ်လို့အမ်းမျိုးမရဲစခန်းမှုကပြောပါတယ်လက်ရှိမှာတော့ဖန်စီခံထားရသူတွေကိုလူဝင်မှုကြီးကြပ်ရေးကိုလွှဲပြောင်းပေးထားတယ်လို့ပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ
်ရခိုင်ပြည်နယ်ရင်းကအသွါလာကန့်သက်ခံထားတဲ့မွတ်စလင်တွေဟာနှစ်စဉ်ဖွင့်လင်းရာတီရောက်ပြီးဆိုရင်အလို့အကန့်အခွင့်လန်းရှာဖို့ရန်ကုန်အပါအဝင်တခြားပြည်ပနိုင်ငံတွေထွက်ဖို့ကြိုးစားကြလိမ့်ရှိပါတယ်အဲ့ဒီလိုထွက်ဖို့ကြိုးစားတဲ့မွတ်စလင်၉ဦးကိုအမ်းမြို့နယ်အတွင်းကကံမြင့်ကံပူပေါင်းစစ်စေးရိတ်ကိတ်မှာဇန်နဝါရီလ16ရက်နေ့ကဖမ်းဆီးခဲ့ကြောင်းအမ်းမြို့နယ်ရဲစခန်းမှဦးမျိုးကြည်ကပြောပါတယ်
။အော်မနေ့ကဖမ်းပြီးသားဗျ။မနေ့ကဖမ်းရအောင်။ဒီကလူဖမ်းမှုလည်းဆိုကျွန်တော်တို့ကိုကံမြင့်ကစစ်စေးရိတ်ပေါ့။ဆောက်ကြောင်းကိုငူအမ်းရခိုင်ပြည်နယ်အထက်ပေါ့။အဲ့နားမှာပေါ့။ဟိုကဒီလိုကလားတွေရောက်တယ်ဆိုတော့တရင်ရလို့ကျွန်တော်တရင်ခွင့်နဲ့တော့ဖမ်းတာပေါ့။ငါးဝကလည်း။ဟိုကရောက်တော်မြို့နယ်ကရှစ်ဦးနဲ့ညိုမြို့နယ်တဦးပေါ့။ကိုယ်ခေါက်ကြည့်အဲ့တော့လောက်ကအထားလေလောက်ကတော့လောက်ကဥတည်နေယူမှာပေါ့
တနင်္ဂနွေနေ့ကဖမ်းမိတဲ့ကြောက်တော်နဲ့မြေပုံမြို့နယ်တို့ကမွတ်စလင်၉ဦးကိုရန်ကုန်ကိုပို့ဆောင်ပေးမယ်ဆိုပြီးလူကုန်ကူးသူတွေကရေလန်းကုန်းလန်းတို့ကနေခေါ်လာတာဖြစ်ပြီးအမ်းမြို့နယ်အတွင်းကတိုးတဲ့တနေရာမှာထားခဲ့တာကြောင့်ခြေဦးတဲ့ရလမ်းလျှောက်လာကြရင်အမ်းရန်ကုန်အဝေးပြေးကားလမ်းပေါ်ကစစ်စေးရိတ်ခိတ်မှာဖမ်းဆီးရမိတာဖြစ်တယ်လို့လဲအမ်းမျိုးမစခန်းမှုဦးမျိုးကြီးကပြောပါတယ
်တို့လာတာတော့ဗျာကြောက်တော်ဘက်ကလာတာတော့ဗုဒ္ဓင်းနဲ့လာရောတယ်အဲဗုဒ္ဓင်းနဲ့လာတယ်ပြီးတော့ကျွန်တော်တို့ဟိုဘက်ပြီးပေါ့ဗျာကျွန်တော်တို့တက်တောင်ဘက်တရားနေပြီးတော့မှဒီဗုဒ္ဓင်းနဲ့လာပြီးဒီဘက်ကိုလမ်းလျှောက်တယ်လို့ပြောနေကြတာလမ်းလျှောက်ပြီးတော့တောထဲမှာဝဲစားတွေကထားခဲ့တာပေါ့ဗျာကျွန်တော်တို့အမှတို့လက်ခြေဦးတွေကလာတော့ကာလန္ဒရောက်တော့ပြီးတော့ကျွန်တော်တို့သတင်းပေးတာပေါ့ကျွန်တော်တို့ဖမ်းရပါတယ
်လက်ရှိမှာတော့ဖမ်းဆီးရမိတဲ့မွတ်စလင်တွေကိုလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေလက်ကိုလွှဲပြောင်းထားတယ်လို့လည်းပြောပါတယ်။အခချင်းငွေယူပြီးခေါ်လာတဲ့လူမောင်ခိုးသမားတွေကိုတော့မမိသေးဘူးလို့လည်းအမ်းမျိုးမှစခန်းမှုကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာအသွါလာကန့်သက်ခံထားတဲ့မွတ်စလင်တွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ပြည်ပနိုင်ငံတွေကိုမကြာခဏဆုတ်တလို့ထွက်သွားဖို့ကြိုးစားကြလိမ့်ရှိပါတယ်။အခုလိုလူကုန်ကူးသူတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကတချို့မြမပိုင်းနဲ့ထင်းမှာဖမ်းဆီးခံရတာရှိသလိုအိန္ဒိယချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်းနဲ့တွေ့တဲ့မှာဖမ်းဆီးခံရတာမျိုးတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်အကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်ကနေတခြားပြည်တွင်းပြည်ပနိုင်ငံတွေကိုထွက်ဖို့ကြိုးစားကြတဲ့မွတ်စလင်ရာနဲ့ချီဖမ်းဆီးခံရပြီးအဲ့ဒီတွေကတချို့ကိုလဝကဥပဒေတွေနဲ့ထောင်ချခံခဲ့ရပါတယ်။အသက်မပြည့်သေးတဲ့ကလေးတွေကိုပြန်လှုပ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ
်မတ်သိန်ကြီးတိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VO ရဲ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေကိုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာ
VO American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VO American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာမနက်ခင်းပါခင်ဗျာ VOA American အတန်ရဲ့အင်ကာနေ့မတပိုင်းအတန်လွင့်စီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353ညလိုင်းလမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယနိုင်ရွယ်အတွင်းမှာတော့အမေရိကန်တောင်းတွေမှာကိုဗစ်ကူးစက်တာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တပုတ်အပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
ဒါမဲ့ကျွန်တော်တို့ကြောက်ပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2010ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ
်။မကြာမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆရာမှာပါ။အဲ့ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်းအစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ပြင်ဆင်ထားပါတယ်။အခုတော့ကျွန်တော်တို့ပထမဆုံးအမေရိကန်ဘက်ကဒီကိုဗစ်ကူးစက်မှုအခြေအနေတွေကိုကျွန်တော်တို့တင်ပြပေးပါမယ်။COVID-19 မျိုးကွဲသစ် Omicron ကူးစက်နှုန်းမြင့်တက်မှုကြောင့်အမေရိကန်ပြည်ထောင်စုကကြောင်းနေမှာစာသင်ကြားရေးကိုအကြီးအကျယ်ထိခိုက်မှုတွေရှိနေပါတယ်။ဒါပေမဲ့လည်းကာယရောဂါရင်ဆိုင်ကျော်လွှားရေးကြောင်းနေမှာ COVID ကာကွယ်ဆေးထိုးရေးအစီအစဉ်အပါအဝင် test kits လို့ခေါ်တဲ့စမ်းသပ်တဲ့ကိရိယာတွေဖြန့်ဝေပေးရေးတိုးမြှင့်လှုံ့ဆော်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနယ်ပါအမေရိကန်ကျောင်းဆရာဆရာမတွေမိဘတွေကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါရခင်ဗျာ။
မေရီလန်းပြည်နယ်မောင်ဂိုမာရီကောင်တီက Special Education ကလေးတွေရဲ့အထူးပညာရေးအစီအစဉ်ကကျောင်းဆရာတအုပ်ဖြစ်တဲ့ကိုလင်းလွင်နိုင်ကလက်ရှိ Omicron မျိုးကွက်သစ်ကူးစက်မှုကြောင့်သူတို့ကောင်တီကကျောင်းတွေမှာတစ်နှစ်ကိုဆရာဆရာမ10ဦးထက်မနည်းပြက်ကွက်နေပြီးစာသင်ကြားရေးတွေမှာပါထိခိုက်မှုရှိနေတဲ့အခြေအနေကို Zoom ကနေအခုလို VOE ကိုပြောပါတယ
်။တကယ်အဆိုးဆုံးကတော့ဆရာတွေကသူတို့ကဘယ်လိုမျိုးပြောသူတို့ကကျောင်းမလာနိုင်ဘူးပေါ့ဆိုအခုကတကယ်တော့ substitute teacher တွေကမလာဘူးတခါလေသူတို့ရဲ့ clear နေမကောင်းဆိုသူတို့လည်းကျောင်းဝင်လို့မရဘူး so or တခါလေသူတို့ကနေမကောင်းတယ်သူတို့လာလို့မရဘူးပြီးတော့သူတို့လည်း quarantine လုပ်ရတယ် so ဆရာဆရာမတွေကသူတို့ကနည်းနည်း concern ရှိတာပေါ့ဟို substitute တွေမလာရင်ဘယ်လိုမျိုးဒီဟိုโอ้ classes เดียวบลูมิโอโอ้ coverage บลูมิโอลงนะตัวอะไรမျိုးเนี่ยชื่อพี่รอที่จ้างหน้าเนี่ยโอ้เนเนเลยโอ้ที่mask without it โอ้อะไรမျိုးอ่ะสายก็ guideline เนี่ยอเมริกัน remind ลงเนี่ยอ่ะบ่อเ
มริกันมาซ้องหยาที่ยัดตัวจ้างไปเยกาลอภิจ้างนี่เปลี่ยนพ้นเจโอมิครอนกู้เสร็จหมู่นูမြင့်တက်လာနေတဲ့ကာလကိုရင်ဆိုင်နေကြရတာဖြစ်ပါတယ်အထူးသဖြင့်ចောင်းတွေမှာကူးစက်မှုနှုန်းမြန်နေတဲ့အခြေအနေဘာကြောင့်ဖြစ်လာတယ်လဲလို့ကိုလင်းလွင်နိုင်ကိုမေးကြည့်ပါတယ
်ကျွန်တော်ထင်တာကတခါလေတချို့ကျောင်းသားတွေကသူတို့က mask မဝတ်ချင်ဘူးလေ mask မဝတ်ချင်ဘူး so သူတို့ကဘယ်လိုမျိုးပြောမလဲသူတို့ကနည်းနည်း relax ဖြစ်တာပေါ့သူတို့ကနည်းနည်း serious မရှိဘူး so တခါလေတချို့ကလေးတွေကသူတို့က mask မဝတ်ရင်သူတို့အိမ်ပြန်ခိုင်းတာပေါ့တကယ်တော့ Omicron နည်းနည်း is more easy transmittable but you know so နည်းနည်း so transmission up ပိုလွယ်တယ်လေ so that's why positive test they out တော့ရှိတာပေါ့ but symptoms တကယ်တော့ symptom they up they severe မဖြစ်ဘူး so the college ရှိလားမရှိလားမသိဘူးလေTesting Loma through the DR.
တကယ်လို့အကြောင်းတွေမှာ COVID ကူးစက်မှု900ခန့်နှုန်းထိရှိခဲ့မယ်ဆိုရင် video online နဲ့တင်ကြားမှုကိုရေဒီယိုအနေနဲ့ပြန်သွားဖို့ရှိကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ကျောင်းသားမိဘတွေနဲ့ကျောင်းတွေဘက်ကကလေးတွေကိုစာသင်ကျောင်းသွားရောက်တင်ကြားတာပိုပြီးအားပေးနေတာတွေလည်းရှိပါတယ်။ဘာကြောင့်မလဲ?မောင်ဂိုမာရီကောင်တီကတည်တန်းကျောင်းသူမိခင်ဖြစ်သူမအီအေးက Zoom ကနေသူ့ရဲ့အမြင်ကိုVOE ကိုခုလိုပြောပါတယ
် virtual နဲ့မိဘတွေအနေနဲ့ဆိုရင်တော့ပြောရရင်တော့ virtual test ကို in person သွားတာကလေးတွေပိုတိုးတက်မှုရှိရေပေါ့နော်ဒီသူတို့တက focus ပိုကောင်းတယ်သူတို့အကြောင်းမှာလည်းဒီကျောင်းသားဒီအချင်းချင်းဟိုခုံနောင်မှဒီဟိုဟာပေါ့နော်ဒီ social distance အရာလုပ်ပေးမယ်လေသူတို့အနေနဲ့အရင် ဒီကုသနီမုံမြင်လာတဲ့ခါမှာတော့အဲ့လိုမျိုးလေးတွေသူခုံလေးတွေပို့ပြီးတော့ခွဲထားတာပေါ့အဲ့လိုမျိုးပြီးဒီကျောင်းက arrange လုပ်တယ်ပြီးတော့ဆရာမတွေကလုံးဝ max မချုပ်ဘူးဒီအစားတောက်စားတဲ့ချိန်ကလည်းလို့ပေါ့နော်မင်းကဆိုကျောင်းကဒီ task တွေအကုန်လုံးဖြတ်ပြီးဆိုတာနဲ့အဲခလေးတွေကိုသူတို့ကျောင်းကညွှန်ကြားပြောကြားတဲ့ခါကျတော့အဲကျမသမီးဆိုရင်အမေမေဒီနေ့ test kit ဆေးရမယ်ဆိုတော့သူကိုယ်တိုင်ပြောတာပေါ့နော
်ဒီလို test kit တွေကရောထိရောက်မှုရှိမလားကျောင်းသူမိခင်မတ်ဤအေးရဲ့အတွေ့အကြုံကတော့
ဆိုတော့ဒါ test kit ကတော့ထိရောက်မှုရှိပါတယ်သူကျမယူဆတယ်ပေါ့နော်ဘာလို့ဆိုဒီပြည်နိုင်ငံတွေမှာသူတို့အလုပ်ပါရှိရဲ့အလုပ်သမားတွေအဲဒီရုံးဝင်တဲ့တွေကအစသူက regular စစ်ဆေးရဲ့ပုံစံကိုသူတို့လုပ်တယ်ဒါပေမဲ့ကျမတို့အမေရိကန်မှာလုပ်တာကိုကျမမတွေ့ဘူးဘာလို့လူကြီးလည်းများတယ်နော်ဆိုတော့ခါကျတော့အခုဒါအဲ့ပုံစံကိုကျင့်သုံးနေဆိုတော့မစင်ကာပူဆိုရင်သူ့ရဲ့စီးပွားရေးတွေသူလက်ပတ်နိုင်ငံတောင်းတွေပုံမှန်ဖွင့်နေအောင်သူစူးစမ်းရဲဆိုတော့အမေရိကလည်းဒီလိုပုံစံမဲလုပ်တယ်လို့ကျွန်မယူဆတယ်ပေါ့နော်ဟုတ်ကဲ
့ Omicron မျိုးကွက်တည့်ရဲ့ကူးစက်မှုနှုန်းမြင့်မားမှုကိုကြော်လွှားနိုင်ဖို့ကျောင်းတွေမှာကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုအကောင့်ထဲဖို့လှုပ်ဆောင်လာနိုင်တဲ့အတွက်ကြောင့်လဲမျှော်လင့်ချက်တွေရှိနေကြောင်းကိုလင်းလွင်နိုင်က VOE ကိုပြောပါတယ်ကယ်လီဖိုးနီးယားပါဝင်အမေရိကန်ပြည်ထောင်စုတဝန်းကပြည်내တချို့မှာသက်ဆိုင်ရာပြည်내အစိုးရတွေကနေကပ်ဘေးရောဂါကာလအကြောင်းတွေမှာလုံခြုံစွာနဲ့လူကိုယ်တိုင်တက်ရောက်တင်ကြားရေးအတွက်နီးလန်းတွေရှာဖွေကြိုးပမ်းနေပြီးအစားထိုးဆရာမတွေကိုအလွယ်တကူခန့်အပ်နိုင်ရေးပင်စင်ယူပြီးသားဆရာမတွေကိုပြန်ပြီးအလုပ်ခန့်ရေးစရာတွေမှာလွယ်ကူမှုရှိအောင်ဥပဒေတွေကိုပြင်ဆင်ရေးဆွဲနေကြပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေကိုစတင်ပါတော့မယ်။မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုကြောင့်စီးပွားရေးအရဒေါ်လာတန်1000နဲ့ချီဆုံးရှုံးရပြီးတော့ကမ္ဘာမှာအဆိုးဆုံးဖြစ်တဲ့ကြောင်း Top 10 VPN website မှာဖော်ပြပါရယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်အပေါ်မှာဘယ်လိုအတိုင်းအတာအထိမူတည်နေပါသလဲအနာဂတ်အလားအလာကဘယ်လိုရှိပါသလဲမန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစော်နိုင်ကိုဆက်သွယ်ပြီးတော့ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါရခင်ဗျာ
အမှားတော့ကိုရတယ်နော်ငါထောင်းနေနဆက်တိအခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ပြတ်တောက်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာတန်းထောင်းနဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောက်ပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2030ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်2020ကျတော့ကျွန်တော် 24 တန်းကျော်သုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း24တန်းကျော်ဆိုတာတိကျတိကျတဲ့အခြေအနေတိကျတိကျတဲ့သတင်းအချက်အလက်တွေကပြောတာပါသို့တော့အဲ့ထက်ပိုဖို့ပဲရှိပါတယ်အဲ့ထက်ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်သိမိမေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ဝေးကြီးဘဏ်လုပ်ငန်းပေါ့နော
်
digital banking တို့ digital money တို့ဒါတွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘဏ်လုပ်ငန်းသုံးတဲ့သူလူဦးရေက400ခန့်တော့900ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital fintech တွေတက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာဘန်တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်။ရာဂိုင်းလုံးတွေ20 24 25ဆိုက်ရှိတယ်တက်လာပါတယ်။နောက်တစ်ခုက digital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app တွေအများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်အဲ့ကကြတော့ဟိုခုနပြောခဲ့တဲ့လိုနေ့စဘွားမှာပုံမှန်သုံးလာတာဖြစ်လာပါတယ
်ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလဲနှိမ့်ကွေသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဦးစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
အပြောင်းလဲဒီအခုထင်ရှားတဲ့အပြောင်းလဲတစ်ခုပေါ့တိကတော့ကိုဗစ်ကဲဒုတိယတစ်ခုကတော့တက်ကနေအာနာသိမ်းလိုက်တာရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့
ဟိုထူးခြားထင်ရှားတဲ့အကြောင်းလေးတွေအများကြီးချက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ကိုဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရပ်ဆိုင်တဲ့သူနောက်တစ်ခါအတိတ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်။သို့တော်လည်းဒီအချိန်မှာအာ new normal ပေါ့နော်။ဟုတ်အပြောင်းအလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ
်။ရှေ့အလားလာမှာရောမြန်မာနိုင်ငံမှာ internet အသုံးပြုမှုကပို့ပြီးတော့တွင်ကြလာမလားဥစွန်နိုင်ဘလူမြင်းမြင်ပါတယ်လေရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ခြေရှိပါတယ်လေ
အနာဂတ်ကဘယ်လဲဘာလဲဆိုတာကအာတကယ်တမ်းအဲ့ဒီကအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြက်အာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥပမာကဒီနေ့ဆိုဘန်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနှေးကွေးတယ်လေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်ကနိုင်ငံရေးမှာလည်းအချက်တဲတွေဖြစ်နေတယ်။အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမကျတာမျိုးတွေ့ရပါတယ်။သို့တော့အနာဂတ်ကဘယ်မှာလဲအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းအလဲဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီတက်ပို့ပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေအဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတော့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲ။ဥပမာနောက်တစ်နှစ်လား။နောက်6လလား။နောက်5နှစ်လား။ဆိုတော့ဒီနိုင်ငံရေးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တို့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်။အဲ့တော့ဒါပြန်ဆဆိုတော့လည်းကျွန်တော် 0 ကနေပြန်ဆဖို့မဟုတ်ဘူး။ကျွန်တော် leapfrog တွားခဲ့ပြီးသွားပြီ။အဲ့2010ကနေ2015 2015နဲ့2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိတွားခဲ့ပြီးသွားပြီ။နောက်ကပါနဲ့အမီရင်ပေါင်တန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသွားပြီ။အဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်နိုင်ငံရဲ့အခုအချိန်မှာ leak ခဲတိတိဖြစ်နေတဲ့နိုင်ငံရဲ့အချက်အတီးကနေပြန်ဆနိုင်လာနဲ့0စက္ကန့်နဲ့ဆမှာမဟုတ်ပါဘူး။ကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုံနိုင်မဲ့အခြေအနေကျွန်တော်မြင်ပါတယ်။
မတင်ကြီးတိုက်ဆက်သွယ်မင်းများတင်ပြသွားတာပါအခုဆက်လက်ပြီးတော့အစီအစဉ်လေးတစ်ခုတင်ပြကြည့်ပါရယ် virus ရောဂါပိုးတွေဟာဘယ်လိုများမျိုးကွဲသစ်တွေထွက်ပေါ်လာတတ်ပါသလဲ
virus mutation virus ပိုးမျိုးရိုးပီစပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးပီစမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူပိုးတွေစာတိုးများပြအောင်ပွားနေပြီဆိုရင်ပိုးဗီဇာပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇာကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇာတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူး။ပြောင်းလဲမှုဖြစ်စဉ်က virus ကိုယ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇာပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
VOA ရဲ့အသံနဲ့အစီအစဉ်ကိုဆက်လက်တည်ရှိနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်အဆင့်မြင့်ဤပညာတွေတိုးတက်လာနေတဲ့ကမ္ဘာကြီးမှာအနာဂတ်မျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးအောင်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်တာဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တစ်ခုပြုလုပ်နေပါတယ်တချင်းဆိုနိုင်ပုံပြောနိုင်ကပြနိုင်တဲ့ဆဲရုပ်ကလေးတွေကိုတင်ထောက်ကူပစ္စည်းတွေအဖြစ်မူဂျိုချောင်းတွေမှာထားပေးနေပါတယ်ဆဲရုပ်ကလေးတွေဘလောက်အထိအထောက်ကူဖြစ်ပါသလဲ AFP ကိုအခြေခံပြီးတော့ AFP သတင်းကိုအခြေခံပြီးတော့မတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ
်ကောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမူဂျိုချောင်းတစ်ခုမှာတင်ထောက်ကူဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန်အလှန်စကားပြောနေကြတာဖြစ်ပါတယ်ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ် Generation AlphaAlpha မျိုးဆက်ကိုအစွဲပြုတ်ပြီးပေးထားတာပါဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခူတွေကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမျိုးတော်အစိုးရကဆက်ရုပ်ကလေးတွေကိုမူဂျိုချောင်းဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ
်ကိုယူစကေရင်းဇေဘေးဂေဝစစ်အစမီဒါခရင်က
ဖာရာဇင်မူဂျိုချောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်ဩဂုလကတည်းကဆိုရင်မူဂျိုချောင်း240ကိုဆက်ရုပ်တွေငှားပြီးပါပြီ။ဒီကြောင်းကိုတလ5ခွင့်ပေးပါရစေ
။ Alpha Mini ဆက်ရုပ်ကလေးတွေကို UbiTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အသံနဲ့အပြန်အလှန်တုံ့ပြန်နိုင်၊ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်၊ညနာရီပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုလက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လိုသလိုကန့်ညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူဂျိုချောင်းမီကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကန့်ညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။ Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်၊သချင်းဆူပြနိုင်၊ပုံပြောပြနိုင်၄ချိန်ကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုကြတာကတော့သိကြပါဗျ။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျက်လုံးလေးတွေကဖွင့်လိုက်မှိတ်လိုက်အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါဗျ။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတပ်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရိုက်ပေးနိုင်ပါဗျ။ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကနေကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိနိုင်ပါဗျ။မူဂျိုချောင်းကဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေမဲ့ကလေးတွေကသူတို့ရဲ့ကစားပေါ်အဖြစ်မြင်နေကြပုံကြပါတယ
်။ဒူလာဘူရူလာဘူအန်ဒူရဲတို့ဆက်ဖူလို့ဘူ
ဆက်ရုပ်ကိုတချင်းဆိုပြပါဆိုရင် तू ကကောင်းကောင်းဆိုပြပါတယ်။သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်။သမီးပြင်ထားတဲ့ကလတ်ထိုင်မှာတွားထိုင်ခံရပါတယ
်။အန်ဒီရာကိုဟန်ယောတပ်အန်ဒယ
်ဆက်ရုပ်ကလေးတွေကကွန်ဖူတိုက်ကွက်တွေကိုတော့ကလေးတွေကိုပြသလေ့ကျင့်ပေးနိုင်ပါတယ
်။ကွန်ဖူဘောင်းကောင်ဒိုရီယန်ကတော့
ဒီလူမျိုးចောင်းသားလေးကဆက်ရုပ်လေးနဲ့အတူကွန်ဖူလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်။ဒီမျိုးចောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါ။ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါတယ
်။이제로봇이어린이집에오고나서아이들이로봇을
ကလေးတွေပိုပြီးဖန်တီးနိုင်စွမ်းရှိလာအောင်ဆက်ရုပ်တွေကပံ့ပိုးပေးပါတယ်။ကလေးတွေကဆက်ရုပ်တွေလှုပ်ရှားအောင်ဂိုင်းတွေစီမံကြရသလိုဆက်ရုပ်လေးတွေနဲ့အတူလေ့ကျင့်ခန်းလုပ်ကြလို့မျိုးတွေလည်းလုပ်ကြတော့ကလေးတွေရဲ့ဖန်တီးဉာဏ်တွေပိုပြီးတော့ရှိလာပါတယ်။
အခုလိုမျိုးစာသင်ခန်းတွေထဲမှာတင်ထောက်ကူတွေအဖြစ်ရောက်လာတဲ့ဆက်ရုပ်ကလေးတွေကသူတို့အလုပ်နေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေမဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ်
။ဒီကို이제가끔가다저도동화를읽어주거나하기좀힘들어할때
ဒီလိုချင်းစီကိုပုံပြောပြနိုင်ဖို့အခက်တွေ့တဲ့အချိန်မျိုးမှာဆက်ရုပ်တွေကတကယ်ထောက်ကူဖြစ်ပါတယ်။ဆက်ရုပ်လေးတွေကပုံမြင်တွေကိုအတန်နဲ့အတန်ထအစုံပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ
်။အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူတွေအဖြစ်မူဂျိုချောင်းတွေမှာလိုက်ထားပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့ကလေးတငယ်စောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်
။선생님을대처한다고저희는생각하지는않고요
요거를 선생님을 도와주세요.
제가 세아마리고 세우류가 사투니야 유도하매일 저러고 마테마우. 세아마리고 타우구 피시레일로 베테마레. 디니 아산 시즌비 신일레 셀로도하마바. 세우류의 강간하네 빠들루레 저러고 란뇨나리 루도하마바.
소묘로도왕가 무조장방 300니바마 알파 미니 세욕클리리네 메이셋삐타비 핏바레. အခုလို့ မူကြိုးကျောင်းနေအရွယ်တွေက ဆက်ရုပ်ကလေးတွေနဲ့ ထီထွေး အကျွမ်းဝင်အောင် ကလေးတွေကို မိတ်ဆက်ပေးထားတာက သူတို့အနာဂတ်အတွက် အများကြီးအကျိုးရှိတယ်လို့ ဆိုးမျိုးတော်တာဝန်ရှိသူတွေက ယုံကြည်နေကြပါတယ်
ကို အဖူရေ မိနေ는 ကို ဤ런 AI나 ဤ런 도구들을 잘 다루는
အနာဂတ်မှာ AI ညာရည်တွေနဲ့ သူနဲ့သက်ဆိုင်တာတွေကို ဘယ်လို စီမံခန့်ခွဲမလဲ ဆိုတာ သိထားဖို့ သိက္ခာရေးကြည့်ပါတယ် အခုလို့ မူကြိုးကျောင်းတွေက စပြီးရတဲ့ အတွေ့အကြုံက
သူတို့လူကြီးဖြစ်သွားတဲ့အထိအသုံးဝင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အနာဂတ်မျိုးဆက်တွေအနေနဲ့နည်းပညာသစ်တွေနဲ့စိတ်မနေအောင်လို့အခုလို့ AI ဉာဏ်ရည်ထုနည်းပညာဆက်ရုပ်ကလေးတွေနဲ့သင်ကြားလေ့ကျင့်ပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကို 2022ခုနှစ်ဒီဇင်ဘာလအထိလွန်မူလာစီဇန်ထားပေမဲ့နောက်နှစ်တွေမှာလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ် AI mini alpha ဆက်ရုပ်ကလေးတွေ ငားရမ်းကျင်တဲ့မူကြိုးကျောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်ရှောက်ထားရမှာဖြစ်ပါတယ်။
ကျွန်မဆင်းရဲမော်ပါမဆုမြမွန်တင်ပြတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မတ်အေးတန်နာကျော်တင်ဆက်တဲ့တက်တန့်ရောင်သတင်းလောင်းအစီအစဉ်ကိုတင်ပြပေးပါဦးမယ်ဒီတစ်ပတ်မှာတော့တင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုစုစည်းတင်ပြပေးထားပါတယ်မင်္ဂလာပါရှင်အားလုံးဆိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စ
ပြောပြပေးသွားပါမယ်။ဒီမှာအေးသနာကြပါ။တောင်ကိုရီးယားနိုင်ငံအနေနဲ့ပထမအဦးဆုံးရွှေကမ္ဘာလုံးဆုဖြစ်နေကိုရီးယားမင်းသားအိုယွန်ဆုကစခွစ်ကိန်း Netflix ရုပ်သံဇာတ်လမ်းမှာပါဝင်သရုပ်ဆောင်ပြီးတော့ဆုရရှိသွားပါရီ။ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာမတူကွဲပြားမှုတွေမပါဝင်ဘူးဆိုတော့ကန့်ကွက်တန်တွေထွက်ပေါ်ပြီးတော့ဒီနေ့ဆုချီးမြှင့်ပွဲကိုဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ကတိတ်တိတ်ဆိတ်ဆိတ်ပဲကျင်းပသွားခဲ့တာပါ။အခုဆုရရှိတဲ့မင်းသားကြီးအိုယွန်ဆုကအသက်89နှစ်ရှိပြီဖြစ်ပြီးတော့ Squid Game ရုပ်သံဇာတ်လမ်းမှာ The Host တနည်းအားဖြင့်မူရင်းကစားသမား3931အဖြစ်နဲ့ပါဝင်သရုပ်ဆောင်ပြီးတော့အခုအကောင်းဆုံးဇာတ်ပုံမင်းသားဆုရရှိတာဖြစ်ပါရဲ
့။ 감사드립니다. 아름다운 삶을 사시길 바랍니다.
Netflix ကထုတ်လိုက်တဲ့အသံနဲ့ဂျေဇုတင်စကားမှာတော့မင်းသားကြီးအိုကဒီသတင်းစကားကြတော့ကျွန်တော်ပထမဆုံးအချိန်နေနဲ့ငါတော်သားပဲလို့ပြန်ပြောမိတယ်လို့ပြောထားတာပါ။ Squid Game ရုပ်သံဇာတ်လမ်းဟာစူသားငွေကြီးတန်ပေါင်းများစွာရဖို့အတွက်ကလေးတို့ကကစားခဲ့တဲ့ကစားပွဲတွေမှာဝင်ရောက်ရှင်ပြိုင်ပြီးတော့ရှုံးရင်တော့အသက်ပါဆုံးရှုံးရတဲ့ကစားပွဲအကြောင်းဖြစ်ပါတယ်။ဒီရုပ်သံဇာတ်လမ်းကတကမ္ဘာလုံးအတိုင်းအတာနဲ့အကြီးကျယ်အောင်မြင်ပြီးတော့ Netflix online ရုပ်သံလိုင်းရဲ့အအောင်မြင်ဆုံးမူရင်းရုပ်သံဇာတ်လမ်းဖြစ်သွားပါပြီ။ဒီနှစ်ရွှေကမ္ဘာလုံးဆုချင်းမြင့်ပွဲကတော့ဒီပွဲကိုစီစဉ်ကျင်းပတဲ့ Hollywood နိုင်ငံသားသတင်းတောင်များအဖွဲ့အနေနဲ့လူအုပ်စုပေါင်းစုံပါဝင်တဲ့ဂုဏ်သိက္ခာရှိတဲ့မူဝါဒတွေမရှိသလိုအဲ့လူအုပ်စုပေါင်းစုံပါဝင်မှုလည်းမရှိဘူးလို့ဝေဖန်ခံရပြီးတော့တရုတ်ဆောင်အများပြားနဲ့ဒါရိုက်တာတွေရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုတွေကဒီအခမ်းအနားကိုမတက်ဘူးလို့မြင်ဆိုခဲ့ကြတာပါ။ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲကိုဓာတ်ရိုက်ထုတ်လွှင့်ပြသနေကြ MBC ရုပ်သံကလည်းဒီနေ့မပြပေးခဲ့ပါဘူး။ဒီနေ့ဆုချီးမြှင့်ပွဲကလည်းတကယ်ပဲကျင်းပခဲ့တာဖြစ်ပြီးတော့ဆုရရှိသူတွေကိုတော့လူမှုကွန်ရက်နဲ့ရွှေကမ္ဘာလုံးဆု website တို့ကနေပြီးတော့ကြေညာပေးခဲ့ပါတယ်ရှင်။တချင်အောင်အောင်မြင်ကြော်ကြားခဲ့တဲ့ British Rock Guitar အဖွဲ့ဖြစ်တဲ့ Rolling Stones အဖွဲ့ကိုဂုဏ်ပြုတဲ့အနေနဲ့ British နိုင်ငံမှာသူတို့အဖွဲ့ဓာတ်ပုံတွေနဲ့တစ်စိတ်ကောင်းတစ်စုံထုတ်ဝေလိုက်ပါတယ်။ဒီနှစ်မှာပဲ Guitar အဖွဲ့ထူထောင်မှု260ပြည့်တဲ့ Rolling Stones အဖွဲ့ရဲ့ဖြော်ပြပွဲဓာတ်ပုံတွေနဲ့တစ်စိတ်ကောင်း12ခုပါတစ်စိတ်ကောင်းအတွက်ထုတ်ဝေတယ်လို့အင်္ဂါနေ့ဇန်နဝါရီလ17ရက်နေ့လာရင် British နိုင်ငံက Royal Mail စာတိုက်ရုံးကကြေညာသွားပါတယ်။ဒီတစ်စိတ်ကောင်း12ခုထဲမှာ10ခုကတော့အဖွဲ့ရဲ့ပင်တိုင်းဆိုတော့ Mick Jagger ဂီတာသမားတွေဖြစ်တဲ့ Keith Richards နဲ့ Ronnie Wood ပြီးတော့ကွယ်လွန်သွားတာမကြသေးတဲ့ Drum သမား Charlie Watts တို့ကဘာတလွားလှည့်လည်ဖြော်ပြတဲ့ဓာတ်ပုံတွေဖြစ်ပါတယ်။ Charlie Watts ကမနစ်ကအသက်80ရွယ်မှာကွယ်လွန်သွားခဲ့တာပါ။ဒ 1969ခုနှစ်ဇူလိုင်လလန်ဒန်မြို့တော် High Park ဥယျာဉ်ကြီးထဲကဖျော်ဖြေပွဲကအစ2019ခုနှစ်ဩဂုတ်လအမေရိကန်ပြည်အစု New Jersey ပြည်နယ် East Rutherford မြို့မှာဖျော်ဖြေတဲ့ပုံအစံထည့်ထားပါတယ်။နောက်ထပ်တစ်စိတ်ကောင်းလေးခုကိုတော့အချက်လေးတစ်ချက်အနည်းနဲ့သက်သက်ထည့်ထားပြီးတော့တစ်ဖွဲ့လုံးရဲ့ပုံနှစ်ခုသူတို့ကဘာလက်ဖျော်ဖြေပွဲကြော်ညာပိုစတာနှစ်ခုပုံနဲ့ဖြစ်ပါတယ်။ Rolling Stone အဖွဲ့ဟာ1962ခုနှစ်မှာစတင်တည်ထောင်တာဖြစ်ပြီးတော့သူတို့အဖွဲ့ဟာကဘာမှာအောင်မြင်မှုအရာဆုံးတက်တဲ့အရှိဆုံး Rock Guitar အဖွဲ့တစ်ခုဖြစ်ပါတယ်။ခံမှန်းကြီးတက်ပြပေါင်းတန်း240ကျော်ရောင်းချခဲ့ရပြီးတော့ Grammy Guitar ဆု3ဆုပါဝင်ဆုတွေလည်းအများကြီးရခဲ့တာပါ။ Britain နိုင်ငံမှာအခုလိုမျိုးတစ်စိတ်ကောင်းထုတ်ပြီးတော့ဂုဏ်ပြုခံရတာသူတို့အဖွဲ့က၄ဘွဲ့မြောက်ဖြစ်ပြီးတော့သူတို့ရှိမှာတော့ Beatles,Pink Floyd နဲ့ Queen အဖွဲ့တို့ရှိပါသေး။သူတို့ရဲ့အခုတစ်စိတ်ကောင်းတွေကိုတော့ဇန်နဝါရီလ20မှာစပြီးတော့ရောင်းချပေးမှာဖြစ်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော်အပတ်စဉ်တင်ဆက်တဲ့တက်တန်ရောင်စီစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့အင်္ဂါနေ့မတစ်ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါ။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်မယ်ခင်ဗျာ။
ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တနင်္လာနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးတေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံးရင်းဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့သတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။တနင်္လာနေ့တခုလို့နောက်ထပ်9ဦးတေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘဟမ်အာဏာသိမ်းခဲ့ခြင်းကစပြီးအာဏာသိမ်းဆန့်ကျင်သူ92ဦးတေဆုံးရပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအုံရင်ဆန့်ခွာထွက်ပြရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂကတနင်္လာနေ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါရယ်မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြာသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေသတွင်လူသားချင်းစာနာမှုနဲ့လုံခြုံရေးအခြေအနေတွေဆိုးလာနေတာနဲ့ပတ်သက်ပြီးဌာနကုလသမဂ္ဂအဖွဲ့တွေကစိုးရိမ်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုစတင်ဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအတွင်းမှုချုပ်လင်ဂျော့ခ်ဝိုက်ကိုတိုက်တွန်းခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဇန်နဝါရီ15ရက်က19ရက်ကမ္ဘောဒီးယားခီးစဉ်တွားရောက်နေတဲ့အတွင်းမှုချုပ်ဟာတနင်္လာနေ့ကဖနွန်ပင်ငင်းချင်းနန်းတော်မှာဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပြီးဒေသရင်းခေါင်းဖြတ်နေရတဲ့မြန်မာအရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးကမ္ဘောဒီးယားရဲ့လှုပ်ဆောင်မှုတွေအထူးသဖြင့်အာဆီယံ10နိုင်ငံရဲ့ဘုံသဘောတူညီချက်9ရပ်နဲ့ကဲ့ညီတဲ့လှုပ်ဆောင်မှုတွေကိုသူထောက်ခံတယ်လို့ပြောပါတယ်။2021ခုနှစ်အတွက် FIFA ရဲ့တစ်နှစ်တာအကောင်းဆုံးဘောသမားဆုကို Bayern Munich နဲ့ပိုလန်တိုက်စစ်မှု Robert Lewandowski တို့ရသွားခဲ့ပါတယ
်။ကျေးဇူးတင်ပါတယ်ခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မှတဲ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမော်ဖြစ်ပါတယ်။အတန်နဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollen နဲ့ Darrell Smith တို့ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အတန်လွင့်အစီအစဉ်တွေကို line meter 3049နဲ့ VOA ရဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်တင်ဆက်ခဲ့တာပါခင်ဗျာ။သောတာရှင်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပြီးတော့လိုရင်းဆန္ဒပြေဝကြပါစေ။ VOA ကိုကြည့်ရှုနားတော်တာရှင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.